အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာမကြာခင်တုန်းကရွေးချယ်ခံလိုက်ရတဲ့မြန်မာသမ္မတသစ်ဦးဝင်းမြင့်ကိုကျူးစွတ်ဂုဏ်ပြုတဲ့အကြောင်းသုံးလတစ်ဆောင်အခုသတင်းပတ်အစောပိုင်းကနေပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးလူ့ခွင့်ရေးလေးစားလိုက်နာမှုအမျိုးသားပြည်နယ်ရင်ကြားစေရေးနဲ့ပြည်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့ချက်မှတ်ဆောင်ရှားမှုတွေယာယီတွေအမှတ်ခံမဲ့ငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်ရေးမြန်မာအရေးမှန်းချက်တွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးအကူအညီတွေပေးသွားမယ်လို့လည်းဒီသွန်လာရက်မှာသမ္မတထရမ်ကကတိကိုပဲပြုထားပါတယ်။မိတ်ဆွေနိုင်ငံအနေနဲ့နှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တံပိုးထားတဲ့ကြောင်းဖော်ပြထားပါတယ်။ပြည်ထောင်စုလွှတ်တော်ကနေရွေးချယ်လိုက်တဲ့သမ္မတသစ်ဦးဝင်းမြင့်ဟာပြီးခဲ့တဲ့မတ်လ30ရက်နေ့ကလွှတ်တော်မှာပဲကျန်းသက်စာချိန်ဆိုပြီးသမ္မတတာဝန်ယူခဲ့တာပါ။တစ်ဆက်တည်းမှာပဲမြန်မာလူမျိုးတွေရဲ့နှစ်သက်ကူအချိန်အခါသမရအတွက်အမေရိကန်ဆိုရဲဆူတောင်းသဘောလာကိုလည်းယာယီအမေရိကန်နိုင်ငံရဲ့ဝန်ကြီး John Sullivan ကပေးပို့လိုက်ပါတယ်။တရားမျှတမှုခွင့်လွှတ်တည်ခံမှုဒီမိုကရေစီနဲ့အပြန်အလှန်နားလည်မှုတွေပေါ်အခြေခံပြီးငြိမ်းချမ်းသာရတဲ့အနာဂတ်ကိုရှေ့ရှုတဲ့မတူကွဲပြားတဲ့မြန်မာနိုင်ငံသားတွေနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့ယက်တည်သွားမယ်လို့ဖော်ပြခဲ့ရပါတယ်ခင်ဗျ။